လူမျိုးတောင်တပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချိုးဖောက်ကြောင်းဆွဲခြင်းနဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်လျှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးမှဖြစ်ကြောင်း ICJ တရားရုံးကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂမ်ဘီယာရဲ့ဆွဲချက်ကို ICJ မှာဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲကုလသမဂ္ဂဆိုင်ရာမြန်မာတမ်းမတ်ကြီးဦးဟောင်တိုစွမ်းက VOE ကိုပြောပါတယ်။မြန်မာနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးပိုင်းမှာရှေ့ဆက်ဆောင်ရွက်လာမယ့်အခြေအနေတွေဘယ်လိုရှိမလဲဆက်ပြီးနှာစင်ပါရှင်။ဒီကားနာစစ်ဆေးမှုမှာ ICJ တရားရုံးကိုဂမ်ဘီယာကတောင်းဆိုထားတဲ့မြန်မာအစိုးရကိုအရေးယူတားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ပေးဖို့ဆိုတဲ့အချက်ကိုအဓိကထားမှဖြစ်ကြောင်း ICJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုဝင်ဘာလ17ရက်နေ့က ICJ တရားရုံးကိုတင်သွင်းလျှောက်ထားတဲ့ဂမ်ဘီယာရဲ့ဆွဲချက်အမှုမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးအရာကွဲပြားနေတဲ့အတိုင်းအဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတည်ကြည်ပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတစ်ဖက်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းအပြင်ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်ဖို့ ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့တောင်းဆိုချက်ပါဝင်နေတာပါအခုဒီတောင်းဆိုချက်ကို ICJ တရားရုံးကအရင်ဆုံးကြားနာစစ်ဆေးမှာဖြစ်ပါတယ်။အဖွဲ့ဝင်15ဦးပါတဲ့ ICJ တရားသူကြီးတွေရဲ့ရှေ့မှောက်မှာဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာကအရင်လျှောက်လဲရမှာဖြစ်ပြီး17ရက်နေ့မှာမြန်မာကလျှောက်လဲပြီးတဲ့နောက်12ရက်နေ့မှာနှစ်နိုင်ငံလုံးကဒုတိယပိုင်းအနေနဲ့ဆက်လက်လျှောက်လဲရမှာဖြစ်ပါတယ်။ICJ မှာဥပဒေကြောင်းအရာရင်ဆိုင်ဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောင်တိုစွမ်းက VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ဥပဒေကြောင်းအရာပေါ့ဗျာ UN ဖွဲ့ဝင်နိုင်ငံတနေနိုင်ငံအနေနဲ့ OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဥပဒေကြောင်းအရာပြန်လည်ပြီးတော့ဖြေကြဖို့ရှိမှာပေါ့နော်။ဟိုမှာဟိုထွက်ဆိုဖို့ရှိမှာပေါ့။ဟိုပြန်လည်ရှင်းလင်းဖို့ရှိမှာပေါ့။ဒါကတော့သူတမတ်ထားတဲ့ရဲ့အတိုင်းလုပ်ရမှာပေါ့။ဒီကတော့ကိုယ့်ဘက်ကလှုပ်ဆိုင်ရှိတဲ့နိုင်ငံတော်ဘက်ကလှုပ်ဆိုင်ရှိတာလှုပ်နေပါလေ။အသေးစိတ်တော့ကျွန်တော်မပြောပြရစင်းနဲ့နော်
။နိုင်ငံနဲ့နိမိတ်အရင်းပွားမှုကိုပဲစီရင်ကိုင်တွယ်လေးရှိတဲ့ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ ကနေအခုလိုမျိုးလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကိုကြားနာဖို့ဆောင်ရွက်လာတာကိုကြည့်ရင်တစ်ဖက်ကဆွဆွဲထားတဲ့အချက်လက်တွေခိုင်မာမှုဘလောက်ရှိနေတယ်လဲဆိုတာပြသနေတာဖြစ်ကြောင်းနဲ့မြန်မာအစိုးရဘက်ကအသေးချာပြင်ဆင်တင်တယ်လို့မြင်ကြောင်းဘယ်လ်ဂျီယံအခြေစိုက်ယူရိုဘာမာရုံးရဲ့အမှုဆောင်ညွှန်ကြားမှုဦးဟန်ညာဝေက VOE ကိုပြောပါတယ
်။ကျွန်တော်မြင်တာကအရင်ကလိုပဲငင်းပယ်မယ်ဆိုရင်ရှုံးမယ်။အဲကြောင့်လဲလဲဆိုရင်တော့အချက်လက်တွေကတော်တော်များပါတယ်။သူတို့ဒီကိစ္စကိုအာမဆုံးချင်တော့တကယ်ပဲသူတို့ကိုယ်တိုင်ဒီမြန်မာနိုင်ငံလက်မှာပဲလို့အချက်လက်တွေတွေ့ခဲ့တယ်ပဲလို့စုံစမ်းခဲ့တယ်ပဲလို့အရေးယူခဲ့တယ်ပြမရှေ့ပိုင်းမှာပဲလို့လုပ်မယ်ဆိုတာသူတို့ပြောနိုင်မှာအကျိုးရှိမယ
်ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကအနေနဲ့ဝင်ကြီးရှယ်ရီယာအလမ်ကရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကို ICJ နဲ့ ICC နိုင်ငံတကာရာသီခုံရုံးတို့ကနေရှေ့ဆက်ကင်တွယ်လာမှုဟာမြန်မာပေါ်ဖိအားတွေပိုပြီးတိုးလာတယ်လို့မြင်ကြောင်းတနင်္လာနေ့ကမြို့တော်ဒါကာကနိုင်ငံသားသတင်းတောင်များအတင်းမှာကျင်းပတဲ့ဆွေးနွေးပွဲတွင်ပြောသွားပါတယ်။ရိုဟင
်ဂျာကံပေအမရဂျမွန် climate change
မြို့တော်ကိုနိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေများလာချိန်မှာပဲ ICC နဲ့ ICJ တရားစီရင်ပိုင်တဲ့အတွက်မှာမြန်မာနိုင်ငံရှိနေပါတယ်။
ဒါနဲ့တက်တက်လို့တမတ်ကြီးဦးဟောင်တိုစွမ်းရဲ့တုံ့ပြန်ချက်ကတော့
ICC ကတော့ရှင်းပါတယ်ဆိုရမီဒီယာလည်းပြောတယ်ကျွန်တော်လည်းဟိုအများအားဟိုပြောနေတာပဲကျွန်တော်တို့ဖော်ပြမှုတွေအတွက်ကျွန်တော်တို့ဒီဟာအတင်းသူတို့ကနေပြီးတော့အစွဲထည့်နေတဲ့သဘောပေါ့နော်ဒါကတော့ကျွန်တော်တို့နဲ့မသက်ဆိုင်ဘူးအဲသူတို့ဆုံးဖြတ်လဲသူတို့ကသူတို့ဆုံးဖြတ်တဲ့အပိုင်းမျိုးရှိမှကျွန်တော်တို့ကတော့ဒါဟိုကျွန်တော်ရည်တည်ချက်ကတော့မပြောင်းလဲဘူးကျွန်တော် ICC ဟိုသဘောတူစာချုပ်ကိုတမတ်ကြီးထုတ်ထားတာမဟုတ်တဲ့အတွက်ကျွန်တော်လည်းမသက်ဆိုင်ဒါဒီဟာနဲ့ပဲကျွန်တော်ကဆက်ပြီးတည်မှာပဲ
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုလို ICC နဲ့ ICJ နိုင်ငံတကာတရားစီရင်အပိုင်းကဆောင်ရွက်လာနေတဲ့အခြေအနေကိုတော့ဦးဟန်ညာဝေကအခုလို့တုံ့တက်ပါတယ
်ဒီအမှုတွေက ICJ ရော ICC ရောကြားပါမယ်။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေကိစ္စတွေကတနိုင်ငံနဲ့တနိုင်ငံကြားမှာလုပ်နေရတဲ့ကိစ္စဆိုတော့မခိုင်မာရင်ရှေ့တိုးလို့မရဘူး။ခိုင်မာတယ်သူတို့ဒီလိုတို့ကရှေ့တိုးနေတာဖြစ်ပါတယ်ဒါပေမဲ့အချိန်တော့ကြာပါမယ်ချက်ချင်းမင်းပြန်တပက်ခါတန်တန်ချမယ်ဆိုတာတော့မဟုတ်ပါဘူးဒါအချိန်ယူရမယ်ပြည့်ပြည့်စုံစုံသူတို့စုံစမ်းရမယ်ကိစ္စဖြစ်တယ် ဒါပေမဲ့ကျွန်တော်ပြောချင်တာကဒီအချက်လက်တွေကလုံးဝခိုင်မာမရှိဘူးဆိုရင်ဒီနိုင်ငံတွေလည်းရှေ့တိုးမှာမဟုတ်ဘူး ICC ဆိုရင်လည်းဒီအရေးယူတဲ့ကိစ္စမှာအာလုံခြုံရေးကောင်စီမပါဘဲရှေ့တိုးဖို့ကတော်တော်ခက်တဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုကတရားစွဲဖို့ရှေ့တိုးနိုင်တာပါလဲဆိုတော့ခိုင်မာတဲ့အချက်လက်တွေပေါ်နေလို့သူတို့ကဒီလုံခြုံရေးကောင်စီကိုမဆောင်ဝဲနဲ့ဒီဟာကရှိတယ်အကြောင်းအရာရှိတယ်အရေးမယူလို့မရဘူးဆိုတဲ့ကိစ္စနဲ့တွားနေတာဖြစ်ပါတယ
် ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့မှုကို ICC ဥပဒေချုပ်လုံးအနေနဲ့စုံစမ်းစစ်ဆေးဖို့တရားသူကြီးတွေဘက်ကခွင့်ပြုလိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ်